မေရိကန်ပြည်အောင်စုမှာ COVID-19 ကူးစက်မှုကပြန့်မြောက်နေစဉ်တသိန်းလောက်ရှိလာပြီးပြီးခဲ့တဲ့ဆောင်းရာသီနောက်ပိုင်းအများဆုံးဖြစ်တယ်လို့ AP သတင်းအေဂျင်စီကဖော်ပြပါတယ်။နေစဉ် COVID-19 ကူးစက်ဖြစ်ပွားသူကပြန့်မြောက်တသိန်း9,143ဦးရှိနေတာဆိုစနေနေ့မှာ AP ကဖော်ပြတာဖြစ်ပြီးဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဇွန်လနောက်ပိုင်းနေစဉ် COVID-19 ကူးစက်ဖြစ်ပွားမှုနှုန်း11,000လောက်ရှိရကနေတိတိတတ်တာတိုးလာတာဖြစ်ပါတယ်။အလွန်ကူးစက်မြန်တဲ့ဗီဇာပြောင်း Delta Coronavirus မျိုးကွဲကအမေရိကန်ပြည်အောင်စုတဝမ်းမှာအလျင်အမြန်ပြန့်နှံ့နေတာနဲ့အတူပဲ COVID-19 ကူးစက်ဖြစ်ပွားသူအရေအတွက်များလာတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုတွင်းမှာဇန်နဝါရီလအစောပိုင်းကဖြစ်ခဲ့တဲ့အနေအထားပြုနဲ့အလားတူနေ့စဉ်ကူးစက်မှုတင်းချီရှိလာနိုင်တယ်ဆိုလဲအစိုးရရဲ့အချက်အလက်တွေမှာတွေ့ရကြောင်းကူးစက်ရောဂါထင်းချုပ်ကာကွယ်ရေးဗဟိုဌာန CDC ညွှန်ကြားရေးမှူးရော့ရှယ်ဝလင်စကီကဒီသတင်းပါအစောပိုင်း CNN ရုပ်သံနဲ့တွေ့ဆုံမိန့်မြန်းခံမှာပြောပါတယ်ဇန်နဝါရီလအစောပိုင်းမှာနေ့စဉ်ကူးစက်မှုအများဆုံး2,000ခွဲထိရောက်ရှိခဲ့ပြီးတဲ့နောက်ဇွန်လအတွင်းမှာကူးစက်မှုနှုန်းချဆင်းခဲ့ပြီးမယ်လဲနောက်သတင်းပါ6ခုအတွင်းမှာကူးစက်မှုနှုန်းက3,000ကိုပြန်ပြီးတော့ရောက်လာတာလို့ AP သတင်းကဖော်ပြတာပါကာကွယ်ရေးအပြည့်အဝထိုးနှံပြီးဒါမှမဟုတ်လဲစီးတကြိမ်ထိုးနှံပြီးဖြစ်တဲ့အရွယ်ရောက်သူအမေရိကန်80ရာခိုင်နှုန်းကျော်ရှိပေမဲ့ကူးစက်မှုတွေတိုးလာနေတာဖြစ်တယ်လို့သတင်းကဖော်ပြပါတယ်ရှင်